တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့နေကြားဂိတ်တွေကိုတိုင်းရင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့ကတင်ပိုက်ခဲ့ပြီးတဲ့နောက်နယ်စပ်ဒေသမှာအပြစ်ခတ်ရဲစဲဖို့တရုတ်အစိုးရကသက်ဆိုင်ရာအဖွဲ့အစည်းတွေကိုထပ်မံတိုက်တွန်းတောင်းဆိုနေပါတယ်။တစ်ချိန်တည်းမှာနယ်စပ်တိုက်ပွဲတွေကြောင့်အရေးပေါ်အခြေအနေတွေဖြစ်လာရင်တုံ့ပြန်နိုင်မှုရည်ရွယ်ပြီးတောင်ပိုင်းဒေသမှာပုံမှန်စီးရဲလေ့ကျင့်မှုတွေဆက်လက်လှုပ်ဆောင်သွားမယ်အကြောင်းတရုတ်စစ်တပ်ကပြောဆိုထားပါတယ်။နိုဝင်ဘာလ25ရက်နေ့ကလေးကတရုတ်စစ်တပ်ကမြန်မာနယ်စပ်မှာစစ်ရေးလေ့ကျင့်တာတွေလှုပ်ဆောင်နေတာပါဒီလိုစစ်ရေးလေ့ကျင့်မှုတွေလှုပ်ဆောင်နေချိန်မှာပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းကနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့မူဆယ်ကျင်စန်းကျော့နယ်စပ်ဂိတ်ကာဝင်းတဲ့ကိုလက်နက်ကြီးကြီးကြပြီးပောက်ကွဲတဲ့အတွက်ကုန်တင်ကအများအပြားနဲ့ကုန်တွေမီးလောင်ပျက်စီးဆုံးရှုံးခဲ့ရပါတယ်စစ်ကောင်စီဘက်ကညီနောင်၃ဖွဲ့ခေါ်တဲ့တိုင်းသားအဖွဲ့တွေကိုအကြမ်းဖက်တောင်းကျမ်းသူတွေတို့လို့တုံ့နှုံပြီးတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့အကျိုးစီးပွားကိုထိခိုက်အောင်ရည်ရွယ်ပြီးတိုက်ခိုက်တာတွေလုပ်နေတာဆိုပြီးဆွဆွဲထားပါတယ်ညီနောင်၃ဖွဲ့ကတော့အရက်သားပြည်သူတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တပ်ဖြတ်ခံနေရတဲ့စစ်ကောင်စီရဲ့စခန်းတွေကိုတိုက်ခိုက်သိမ်းပိုက်နေတဲ့အကြောင်းပြောဆိုထားပါတယ်ဒီတော့တွင်မြန်မာနိုင်ငံနေရာတော်တော်များများမှာဒီကနေ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ရှင်